တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ3ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ1925ရုပ်အနေနဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီ ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်မှာကျင်းပဖို့ရှိနေတဲ့ယူကော့ပွဲလုံခြုံရေးအမျိုးသားလုံခြုံရေးထိပ်တန်းခေါင်းဆောင်တွေသတိပေးနေချိန်မှာပဲသမ္မတ Trump ကတော့ယူကော့ပွဲမှာရုရှားကဝင်နောက်တဲ့သတင်းတွေဟာမှန်မှန်မှုလို့ပြောလိုက်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝန်းနိုင်ငံတော်တော်များကလူ့ခွင့်ရေးချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့ပေါ်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလည်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။စကိုင်းတိုင်းကလေးဝါမြို့မှာကြောင်မီသွေးတွင်တဲ့ပေါက်ကွဲမှုဖြစ်လို့နိုင်ငံသားတဦးအပါအဝင်လူ9ဦးသေဆုံးသွားပါတယ
်။အဲ900လုံးကုန်သေးသွားတယ်ကတေးဦးနိုင်ငံသားတယောက်ကမြန်မာနိုင်ငံသားတယောက်ကကုန်သေးသွားပါတယ်ခင်ဗျ။
ဒီအကြောင်းတင်ပြဖို့ရှိသလိုမြန်မာနိုင်ငံရေးပေးနောက်ဆုံးအခြေအနေနဲ့ရေးပေးကြောက်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဘယ်လိုထိခိုက်နေသလဲဆိုတဲ့အကြောင်းတင်ပြမှာဖြစ်သလိုနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းကြားဖို့ရှိပါတယ်။အခုတော့အရင်ဆုံးတော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးခင်ဗျာ။
အမေရိကန်ယူကော့ပွဲကိုရုရှားရဲ့ဂျောင်းဝင်စစ်ဖက်မှုတွေနဲ့ပတ်သက်တဲ့ထောက်ထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့ကလူထုကိုပြောတဲ့မင်းငွန်းမှလည်းမတွေ့ခဲ့ရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ယူကော့ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကဂျောင်းဝင်နှောက်ယှက်လာနိုင်တဲ့ပေါ်စိုးရိမ်မှုတွေနဲ့အခိုင်အမာတုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်မျိုးသားလူမျိုးရေးထိတ်တန့်ခေါင်းဆောင်တွေရှက်ရှက်ပါပါပူးတွက်ပြီးမနေ့ကအင်ပီရိုမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းကြံပါပဲကျင်းပခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကမင်းကုန်းမှာသမ္မတကရုရှားသမ္မတနဲ့မကြာသေးခင်ကထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်ပြီးထပ်သွင်းပြောဆိုသွားတာ
ပါ I got along great with Putin and everybody said wow that was great couple of hours
later ရုရှားသမ္မတပူတင်နဲ့ပြည်ပြည်လေးလေးဆက်ဆံနိုင်ခဲ့ပြီးအားလုံးကလည်းအန်အော်ရီဂျီနဲ့ချီးမွမ်းစကားပြောကြခဲ့ကြကြောင်းဒါမှမဟုတ်တိတ်မကြခင်မှာပဲသတင်းမီဒီယာတွေပေါ်မှာရန်တိုက်စီလိုတဲ့ရေးသားဖော်ပြချက်တွေထွက်ပေါ်လာတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်မီဒီယာတွေကသတင်းမာတွေဖော်ပြနေပြီးယူကော့ပွဲမှာရုရှားကစွပ်ဖက်ခဲ့တယ်ဆိုတာအတူယောင်သတင်းသာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတရဲ့မင်းကွန်းကအမျိုးသားလူမျိုးရေးထိတ်တန့်အရာရှိတွေရဲ့အစိုးရပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဒန်ကော့စ်ကတော့အမေရိကန်ပြည်သူအားရင်ချိနေပြီးသဘောထားကွဲပြားအောင်ရုရှားကကျူးပန်းနေတာတွေကိုဆက်လက်တွေးမြင်နေရပြီးအမေရိကန်နိုင်ငံရေးလောကကိုဩစာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားနိုင်ငံနဲ့မဟုတ်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ
အကြံဖက်မှုတွေမဲ့မတမာမှုတွေရှိတဲ့ဆိုတော့ဇင်ဘာဘွေနိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအမာဆန်မနန်ဂါကွာကအနိုင်ရသွားပါတယ်။သမ္မတမနန်ဂါကွာကမဲဆူဆူပေါင်းရဲ့90တရမ800ခန့်နှုန်းနဲ့အတိုက်ခံကောင်းဆောင်နယ်ဆန်ကမီဆာကိုပုကာတိကအနိုင်ရသွားတယ်လို့ ZEC လို့ခေါ်တဲ့ဇင်ဘာဘွေရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။မဲယုံတွေမှာသဘောထားကွဲမှုတွေရှိကောင်းရှိခဲ့နိုင်ပေမဲ့ဇင်ဘာဘွေနိုင်ငံကိုမြစ်တာတရားစီလုံးညီညွတ်မှုနဲ့နိုင်ငံသားအလုံးအတွက်အတူလက်တွဲတည်ဆောက်ကြပါစို့လို့မစ္စတာမနန်ဂါကွာက Twitter လူမှုကွန်ရက်ကနေကြေးသားပါတယ်။အတိုက်ခံကောင်းဆောင်ခမီဆာကရွေးကောက်ပွဲရလဟာအစ်စ်မှမဟုတ်ပဲတရားရုံးမှာရင်ဆိုင်သွားမယ်လို့ပြောပါရယ်ဆရီစီဟာမဲရလတွေမကြေညာခင်ပါတီကိုယ်စားလှယ်တွေကအဲ့ဒီမဲရလတွေကြည့်ခွင့်မရဘူးလို့ခရစ်မာက Twitter မှာရေးပါရယ်ပါတီတွေကအတီးပြူပြီးသားမဲရလတွေကိုရာ ZEC ကထုတ်ပြန်ကြေညာရမယ်လို့လည်းသူကပြောပါရယ်ဒေတာအတော်များများမှာမဲဆန္ဒရှင်အများပြားလာရောက်မဲပေးခဲ့တယ်လို့ပယ်မဲတွေလည်းအများပြားရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါရယ်မဲမတမာမှုတွေရှိတယ်ဆိုပြီး Harry မြို့မှာဆန္ဒပြသူတွေနဲ့ရဲတို့ကြားရုံရင်းဆန်ခတ်မှုကလူ6ဦးထက်မနည်းသိဆုံးခဲ့ရတဲ့အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့ဒီရုပ်ရွေးကောက်ပွဲဟာအောင်မြင်မှုရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်
။အာဖဂန်နိုင်ငံရှီဘန်ကရှီယာမွတ်စလင်ပလီတစ်ခုမှာဒီကနေ့ဝတ်ပြုနေသူတွေနဲ့ပြည်နေချိန်မှာပဲချင်းမိုးရွယ်ဖက်တနက်ကိုင်ဆောင်လာတဲ့အသေးခံဘုံခွဲသမားနှစ်ဦးဝင်ရောက်စီးနှင်းတက်ခတ်ခဲ့မှုကြောင့်22ဦးထပ်မံသေဆုံးပြီး60ကျော်ထဏ်ရရသွားပါတယ်။ဘက်တီးရီးယားပြည်နယ်မြို့တော်ဂါဒက်မြို့ကပလီကျောင်းနဲ့ဝင်လာတဲ့တက်ခတ်သူတွေကဝတ်ပြုနေသူတွေကိုတနက်နေ့ဒလဆက်ပစ်ခတ်ခဲ့ပြီးတဲ့နောက်အသေးခံဖောက်ခွဲတက်ခတ်ခဲ့တာဖြစ်ကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့အကြီးအကဲရက်စ်မိုဟာမက်မန်ဒူဆန်ကပြောပါတယ်။တဏ္ဍာရသူတော်တော်များကတော့ဒေသခံဆေးရုံနေကိုပို့ဆောင်ပေးထားခဲ့ရကြောင်းလည်းပြည်နယ်ကျန်းမာရေးဌာနညွှန်ကြားရေးမှူးဝါလာယက်ခန်အာခမတ်ဆိုင်က VOA ကိုပြောပါတယ်။ပါကစ္စတန်နဲ့နယ်စပ်မျိုးကတက်ခတ်မှုတွေဘသူကမှတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာတာမျိုးတော့မကြားသေးပါဘူး။ဒီချိန်ထဲမှာပဲတိကျဖြစ်ရတဲ့ခုမှတော့တောင်မိုင်းဟယ်မန်ပြည်နယ်ကတာလီဘန်သဘုံတွေထိန်းချုပ်ထားတဲ့အကျဉ်းထောင်တစ်ခုကိုအာဖဂန်2ကွန်မန်ဒိုတပ်ဖွဲ့တွေဝင်ရောက်စီးနင်းပြီးအကျဉ်းသား60တယောက်ကိုကယ်တင်လိုက်ပါတယ်။ ကကြကီခရကစီနင်တက်ခိုင်မှုမှာပြန်လည်လွတ်မြောက်လာသူအများစုဟာအယက်သားတွေဖြစ်တဲ့အကြောင်းလဲဒေသခံအာဖဂန်တမူတူကအတည်ပြုပြောဆိုထားပါတယ်
ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကတ်အားကစားသမားဘဝကနေနိုင်ငံသမားဖြစ်လာတဲ့အီမရခန်ရဲ့ပါတီကိုမဲ့ပေးရွေးချယ်ခဲ့ကြတဲ့ရွေးကောက်ပွဲကျင်းပအပြီးတစ်ပတ်အကြာမှာတော့ဒီရွေးကောက်ပွဲမှာမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ပါကစ္စတန်ရဲ့အင်အားကြီးပါတီကောင်းဆောင်တချို့ကမြို့တော်အစ္စလာမဘတ်မှာမနေ့ကြာရပရနေ့ကတွေ့ဆုံပြီးတာဟာမဲမသမားမှုတွေရှိခဲ့တဲ့ရွေးကောက်ပွဲဆိုပြီးပြစ်တင်ရှုံချခဲ့တာပါ။ခန်ကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ခြင်းမခံရအောင်သူတို့ပါတီအမတ်တွေကလွှတ်တော်ထဲမှာပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။လှုပ်ကြံခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းနီဇာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီအကြီးအကဲကောင်းဆောင်ရှယ်ရီရက်မန်ကရွေးကောက်ပွဲမဲရလာတွေကိုရောရွေးကောက်ပွဲကော်မရှင်ကိုပါလက်မခံနိုင်တယ်လို့လွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပကနေပါဆက်ပြီးတော့ဆန့်ကျင်ကန့်ကွက်သွားမယ်လို့ပြောပါရယ်ရွေးကောက်ပွဲမှာခန်းရဲ့ PTI ပါတီကိုယ်စားလှယ်ရဲ့အနိုင်ရရေးအတွက်ရွေးကောက်ပွဲကော်မရှင်နဲ့အင်အားကြီးတဲ့ပါကစ္စတန်စစ်တပ်တို့တကြိမ်တည်းတညံတည်းပူးပေါင်းလှုပ်ကန့်ခဲ့တယ်လို့လည်းပါတီတို့ကဆွဆွဲပါရယ်မဲဆန္ဒပေးနေကြတဲ့ကာလအတွင်းကိုယ်စားလှယ်ရဲ့လုံခြုံရေးအတွက်စစ်တပ်ကတပ်ဖွဲ့ဝင်3,500တို့ကတာဝန်ယူပေးခဲ့တာပါရွေးကောက်ပွဲကော်မရှင်ကတော့တဟာလူလာပီတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောပါရယ်ဒါပေမဲ့လည်းမဲရလတ်တွေအများဆုံးကြီးညာနာအောင်စပြီးတော့အသုံးပြုခဲ့တဲ့ electronic စနစ်မှာချိုးယွင်းမှုတွေရှိခဲ့တာကြောင့်မဲရလတ်တွေကြီးညာဖို့နှောင့်နှေးခဲ့ရတဲ့အတွက်အခုလိုအထင်မှားစရာတွေဖြစ်လာခဲ့ရတယ်လို့ဆိုပါရယ်ပါကစ္စတန်စစ်တပ်ကလည်းအမှားယွင်းလုပ်ခဲ့တာမရှိဘူးလို့ပြောပါရယ်
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းနိုင်ငံတော်များကလူ့ခွင့်ရေးချိုးဖောက်မှုတွေကိုပြုမွေလင်းလင်းဝေဖန်ခဲ့တဲ့အပေါ်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။သူကြောင့်အရှက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်ကကိုယ်တိုင်ကရှက်စရာကောင်းတဲ့လုပ်ရည်တွေကိုပြုမူခဲ့တာဖြစ်တဲ့အကြောင်းတာဝန်ကအနားယူရမယ့်ဇာယီရိုက်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့တုန်းကကျင်းပတဲ့နှုတ်ဆက်ပွဲအခမ်းအနားတွင်ပြောကြားခဲ့တာပါ။နှုတ်ဆက်နေခဲ့မယ်ဆိုရင်လေးစားခံရမှာမဟုတ်ကြောင်းနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုလည်းသူ့အရင်မဟာမင်းကြီးတာဝန်ယူခဲ့ဘူးသူအကြံပေးခဲ့တယ်လို့ပဲဗဲတိုင်းပြည်ကမှမခွဲခြားပဲမျက်မျက်တက်တက်ဆက်ဆံမှုတိုက်တွန်းလို့ကြောင်းလဲလင်းနေချာတာဝန်ထမ်းဆောင်ခဲ့တာနဲ့ပတ်သက်လို့ပြောဆိုသွားပါတယ်။ဒီလောက်ကမှလူ့ခွင့်ရေးကော်မရှင်နာမင်းကြီးတက်တန်းကုံဆုံးမဲ့ဂျော်ဒန်နိုင်ငံတော်ဝင်မိသားစုကမင်းသားတစ်ပါးဖြစ်တဲ့ဇာယီဟာမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်သူတူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်တွေရောက်ခဲ့ကြောင်းလဲပြောဆိုခဲ့တဲ့သူပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့ဩဂုတ်လတဲ့ ARS ဆွေးနွေးအုပ်စုကလူညွေးကိစ္စကနေကိုစီးနင်းတိုက်ခိုက်ခဲ့တာကိုမြန်မာလူညွေးတပ်ဖွဲ့တွေတုံ့ပြန်ချေမှုန်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ချုပ်ပတ်မှုတွေစိုးစိုးဝါကျူးလွန်တဲ့အတွက်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့လည်းမဟာမင်းကြီးကတိုက်တွန်းနေတာဖြစ်ပါတယ်မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေတဲ့လောက်လူခွင့်ချုပ်ပတ်မှုတွေမရှိကြောင်းလဲငြင်းဆန်ထားတာပါမဟာမင်းကြီးဇာယီကတော့သူတောင်းယူခဲ့တဲ့ကာလအတွင်းလူခွင့်ချုပ်ပတ်မှုတွေကိုစုံစမ်းစစ်ဆေးသူတွေတပ်ဆိုင်ရာတိုင်းပြည်တွေကိုတောင်းရောက်ခွင့်ရအောင်ကြိုးပမ်းနိုင်ခဲ့တာအောင်မြင်မှုတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပေမဲ့မြန်မာနိုင်ငံလူကုသသမဂ္ဂရဲ့စုံစမ်းမှုတွေကိုလက်မခံတဲ့တိုင်းပြည်တွေအနေနဲ့ဖုံးကွယ်ဖို့ကြိုးစားနေသလားဆိုပြီးတော့လည်းမေးခွန်းထုတ်ခဲ့ပါတယ်
အကျံဖက်ဝါရအားပေးမှုဆွဆွဲချက်နဲ့တူရကီနိုင်ငံမှာဖန်စီထိန်းသိမ်းခံထားရတဲ့အမေရိကန်ခရီးယံဖုန်တော်ကြီးအန်ဒရူးဘရန်ဆန်လွတ်မြောက်ရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောဟာတူရကီနိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့တောက်ကြနေမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဖုန်တော်ကြီးဘရန်ဆန်ကိုဖန်စီထိန်းသိမ်းထားတဲ့အတွက်တူရကီနိုင်ငံအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကတန်ခတ်ပိတ်ဆို့ထားတာပါ။အဲ့လိုပိတ်ဆို့တန်ခတ်မှုတွေဟာလက်ခံနိုင်စရာမရှိတဲ့လိုရတွေဖြစ်တယ်လို့တူရကီကပြောပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးဘက်မှာတူရကီနိုင်ငံခြားရေးဝန်ကြီးမဲဗတ်ကဘူဆိုဂလူနဲ့ဝန်ကြီးပွန်ပြိုတို့တွေ့ဆုံခဲ့တာပါဖန်ခံထားရအချိန်တော်ကြာနေပြီဖြစ်တဲ့ဘုန်းတော်ကြီးဘရန်ဆန်ရောတူရကီအစိုးရကဖန်ထားတဲ့အမေရိကန်နိုင်ငံသားအလုံးအိမ်ပြန်လာဖို့အချိန်တမီလို့ဝန်ကြီးပွန်ပြိုကသူနဲ့အတူလိုက်ပါသွားတဲ့သတင်းထောက်တွေကိုအစည်းအဝေးမစတင်ခင်မှာပြောပါတယ်အစ္စတန်ဘူမြို့ကအမေရိကန်ကောင်စစ်ဝန်ယုံကတူရကီဝန်ထမ်း၃ယောက်ကိုလည်းတူရကီအာဏာပိုင်တို့ကဖမ်းဆီးထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရှင်ပြင်းပြင်းနဲ့မောင်းလာတဲ့ဘတ်စကန်နဲ့ဝန်တိုင်းမိယာကဆက်ကျော်သက်ရွယ်ကလေးနှုတ်သေဆုံးခဲ့တဲ့အပေါ်၅ရက်မြောက်ဖြစ်နိုင်ငံတော်ကထက်တန်းကျောင်းသားတွေဒီနေ့လဲဆက်လက်ဆန္ဒပြနေပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြပွဲတွေဆုံးသက်ဖို့ကျောင်းသားတွေကိုတိုက်တွန်းထားတာပါ။ဒါကမျိုးတော့မှလည်းဆန္ဒပြပွဲတွေပေါ်ပေါက်ပြီးနိုင်ငံသားတန်ယုံတွေကလည်းခီးသွွားသတိပေးချက်တွေထုတ်ပြန်ခဲ့ကြပါတယ်။ပညာရေးဝန်ကြီးဌာနကတော့နိုင်ငံတော်ကထက်တန်းကျောင်းတွေကိုပိတ်လိုက်ပြီးလမ်းတွေပေါ်မှာဘေးရန်တွေကင်းရှင်းကျောင်းသားတွေရဲ့တောင်းဆိုချက်ကိုစဉ်းစားပေးမယ်အကြောင်းကြေညာပေးထားပါတယ်။ဒါပေမဲ့လည်းပညာရေးဝန်ကြီးဌာနရဲ့ပြောဆိုချက်ဟာပ ီးခဲ့တဲ့တင်းငွေနေတုန်းကခီးတဲ့ရဖို့လူရဲ့မောင်းနေရင်ဘတ်စကာတစင်းကဆယ်ကျော်တက်ရယောက်ျားလေးတူနဲ့မိခလေးတူကိုတိုက်မိပြီးတေဆုံးခဲ့တဲ့အဖြစ်ဖြစ်ကိုမကျေနပ်ရကလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကျောင်းသားတွေကျဉ်တ်လောက်အောင်တော့မဖြစ်ခဲ့ပါဘူးဆန္ဒပြဝဲတွေပေါပေါချင်းကဆလို့ကားပေါင်း300ကျော်ဖြစ်စည်းခံခဲ့ရကြောင်းလဲအာဏာပိုင်တွေကပြောဆိုထားကြပါတယ်
ပါကစ္စတန်နိုင်ငံမြောက်ပိုင်းဂီဂစ်ဘော်ဒီစတန်ဒေသမှာစာသင်ကျောင်း12ခုမီးလောင်ပြကျသွားတဲ့အထိအမည်မသိလူတွေရဲ့မိရှုခံလိုက်ရတယ်လို့ဒေသသတင်းဌာနတွေကပြောပါရယ်မိရှုခံရတဲ့ကျောင်း6ကျောင်းဟာမင်္ဂလီတီးတန့်ကျောင်းတွေဖြစ်ပါတယ်တချို့ကျောင်းတွေမှာတော့ကျောင်းစာအုပ်တွေကိုအပြင်ထုတ်ပြီးတော့မီတင်ရှုခဲ့တာပါတချို့အဆောက်အုံတွေဆိုရင်ဆောက်လက်စရှိပါသေးတယ်ဒေသထုတ်ပရီးမီးယားတိုင်းသတင်းစာကတော့ညအချိန်မီးလောင်ပောက်ကွဲတဲ့အတန်းတွေကိုဒေသခံတွေကြားခဲ့ရတယ်လို့ဖော်ပြပါရယ်ကျောင်းတွေမိရှုခံရတဲ့ဒီမီယာဒေသဟာဂီလ်ဂစ်ဘောလစ်ကန်ပြည်နယ်မှာစာသတ်မြတ်မှုအနေဆုံးဒေသလည်းဖြစ်ပါတယ်မိရှိုရဲ့လက်သည်တရားခံကိုလဲရုကလိုက်လံရှာဖွေနေပါတယ်ဘသူကမှသူတို့လက်ချက်အပြစ်ထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူ
းနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပြဖို့ချက်တွေကိုဇက်တိုက်ကြားမှာဖြစ်ပါတယ်စကိုင်းတိုင်းကလေးဝါမြို့နယ်ကတစ်ချောက်ဒေသမှာမြေအောက်ကြောင်ပြီးသွေးတွင်းနဲ့အလုပ်လုပ်နေကြတဲ့လုံသား၅ဦးအောက်ဆီဂျင်ပြတ်ပြီးတေဆုံးသွားခဲ့ပါတယ်တေဆုံးသွားသူတွေထဲမှာတရုတ်နိုင်ငံသား2ဦးပါဝင်ပြီးကျန်လေးဦးကတော့မြန်မာပြည်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြมาဖြစ်ပါတယ
်ဟုတ်ကဲ့ကြောင်မီးသွေးတွင်ထိခိုက်မှုဖြစ်စဉ်ဟာကလေးဝါမြို့နယ်တစ်ချောက်ရွာနဲ့ဆယ်မိုင်အကွာဆက်ကွင်းအရက်ကထွန်းသွင်းတထုတူဖို့ရေးကုမ္ပဏီကဆောင်ရွက်နေတဲ့လုပ်ွက်မြေအောက်ပေ600လောက်မှာကြာတာပရိနေညကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားစဉ်ကြောင်မီးသွေးတွင်အတွင်းမှာလူ9ယောက်ပိတ်မိနေခဲ့ပြီးအဲ့ဒီလူ9ယောက်လုံးသေဆုံးခဲ့တယ်လို့ကလေးဝမြို့နယ်ကတာဝန်ကျရဲရရှိတူကပြောပါတယ်။အဲ
့9ယောက်လုံးကုန်သေးသွားတယ်ဗျာ။တရုတ်နိုင်ငံသား2ယောက်ကမြန်မာနိုင်ငံသား2ယောက်ကကုန်သေးသွားပါတယ်ဗျာ။နေ့နဲ့နှစ်နာရီမှနောက်နေ့ရပါဗျာ။ဟုတ်မိသေးသမွေလိုက်ပေါက်ခွဲရတာပေါက်ခွဲပြီးတော့မှအောက်ဆီဂျင်ပြတ်သွားတာဗျာ။အဲ့တော့မနေ့ကညဖြစ်တာဗျာ။ညနှစ်နာရီလောက်ပါဖြစ်တာ။
အခင်းဖြစ်ပွားရနေရာကိုအုပ်ချုပ်ရေးမှူးတွေအပါအဝင်ကျန်းမာရေးအဖွဲ့တွေဟာကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပါတယ်အခင်းဖြစ်ပွားရကိုတွားရောက်ခဲ့တဲ့ကလေးဝါမျိုးနယ်အုပ်ချုပ်ရေးမှူးဦးစော်လင်းကအခင်းဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်တို့တပ်တူတွင်ပြည်သူများရှင်းပြောတာပေါ့နော်ကျွန်တော်တို့အောက်ထဲမှာဒီမှာလျှက်ချက်ခန်းနဲ့ကျွန်တော်တို့အကြောင်းမျိုးတွေကိုခန်းနဲ့ထိုးပြီးတော့သူကထုတ်တာဟုတ်တယ်သူကအကြောင်းမျိုးတွေကငိုကားတွေကသူကမီသိန်းတို့ကာဗွန်ဒိုင်အောက်ဆိုက်တို့အဲ့လိုမျိုးတွေထွက်တယ်ကျွန်တော်ကလည်းအဲ့မှာကျွန်တော်တို့ကခန်းထုတ်လိုက်တော့ဒီမိသားဖြတ်မှာပေါ့ဗျာ။အဲ့ရဥစားနဲ့သူကဒီဈေးငွေများများရှိတဲ့အချိန်နဲ့တွေ့ပြီးတော့ကြာတော့ဘုံလိုပြီးတော့ပေါက်တာပေါ့ဈေးငွေနဲ့မိနဲ့တွေ့ပြီးတော့ကြာတော့လေ။ပေါက်တော့ကြာတော့ကျွန်တော်တို့အောက်ဆီဂျင်သွားနေပိုက်ပေါ့။အောက်ဆီဂျင်ပေးတဲ့ပိုက်တက်ထွက်သွားပြီးတော့တွင်းထဲမှာကျန်နေတဲ့9ယောက်ကအောက်ဆီဂျင်ပြတ်တယ်ပေါ့ဗျာပြောပါမယ်။ဟုတ်အဲ့လိုဖြစ်တာပါခင်ဗျာ။
အခင်းဖြစ်ပွားပြီးနောက်ပိတ်မိနေတဲ့လူ9ယောက်ကိုတွားရောက်ကယ်တင်ခဲ့သူ4ဦးဟာလည်းအောက်ဆီဂျင်ပြတ်လက်တဲ့တန်းကြောင့်မူးမေ့လဲသွားခဲ့ကြောင်းသူတို့ကိုပြန်လဲဆွဲထုတ်ပြီးကလေးဝါစည်းရုံကိုပို့ဆောင်ကုသရာမှာအခုအခါမှာကျန်းမာလာပြီဖြစ်ကြောင်းလည်းပြောပါတယ်ထုံးသွင်းကုမ္ပဏီကတာဝန်ရှိသူတဦးကတော့တည်ဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုကလေးဝါမြို့ပြည်သူစည်းရုံကိုပို့ဆောင်ခဲ့ကြောင်းနဲ့အခြားထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းတိချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လက်တာကြောင့်လူ9ဦးထိခိုက်ခဲ့ရမှာတရုတ်နိုင်ငံသား2ဦးသေဆုံးပြီးမြန်မာလူသား6ဦးကတော့အသက်အန္တရာယ်မဖြစ်ခဲ့ပါဘူးဒီဖြစ်စဉ်ကတော့တလကြရန်နာထားတဲ့တွင်းကိုပြန်လည်စတင်တူးဖော်စဉ်ဖြစ်ပွားခဲ့တာပါမြန်မာနိုင်ငံအတွင်းမှာတပ်ထုနဲ့တရားစင်တူးဖော်ရေးလူသားတွေရဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးအခြေအနေဟာအားရစရာမရှိပဲဖက်ကန်ကြောက်စိမ့်တွင်ဒေတာမှလည်းမြေပြိုဓာရေကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ
်။ VOA သတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတကတော့ရေဘေးဒုက္ခသည်တသိန်းကျော်ရှိနေစေသတင်းကိုလည်းတင်ပြခြင်းပါတယ်။ပဲခူးတနင်္သာရီကရင်နဲ့မွန်ပြည်နယ်ကရေဘေးတင့်ဒေတာမှဒီရပိုင်းတွင်ရေကျလာတာကြောင့်ရေဘေးကစားရေးစခန်း65ခုပိတ်သိမ်းခဲ့ပေမဲ့လူရေတသိန်းကျော်ကတော့ဒုက္ခသည်စခန်းမှာရှိနေစေပဲလို့တဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့တချို့ဒေသမှာမိုးရွာနေစေအခြေအနေကြောင့်ရေဘေးဒုက္ခသည်တွေရှိနေစေလို့ဆိုပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတော်နိုင်ကွန်းအိမ်တင်ပြပါပ
ါအဆက်မပြတ်မိုးရွာသွန်းမှုကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး၄ခုမှာရေကြီးပြီးရေဘေးကယ်ဆယ်ရေးစခန်းမှာခိုလုံနေရတဲ့လူတွေဟာဒီရက်ပိုင်းတွင်ရေကျသွားလို့ ဒုက္ခတွေတချို့အိမ်ပြနိုင်ပြီးစခန်း65ခုပိတ်သိမ်းလိုက်ရတယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးတော်ထွေးကြည်ကပြောပါတယ
်။တနင်္လာနေ့မှာဆိုရင်ဘလောကစခန်း2ခုတနင်္လာညနေက2ခုမွန်ဆိုရင်ခြိုက်ထူကစခန်း4ခုဒီလင်းမှာစခန်း24ခုကရင်မှာဆိုရင်လှိုင်းပွဲကစခန်းက17ခုဖာပေါ်ကစခန်း10ခုမြောက်ပြည်ကစခန်း5ခုကျန်းချိန်ကြီးက2ခုအကူမှဆိုတိုက်ဝါစကန်၄ခုခနက်ပြန်စကန်၁ခုအားလုံးပေါင်းစကန်၆၅ခုကတော့ပိတ်ပြီးပြီပေါ့လက်ရှိရှိနေရတော့စကန်၂၆ခုပေါ့၁၂၂၅၂၂ဆိုတော့အဲ့ဒါလူကြီးအများကြီးကြောင်းချိန်နေတဲ့လူကြီးပါဟုတ
်ဘကူတိုင်းဒေသကြီးမှာတော့ရေကျသွားတဲ့အချိန်တွေကြောင့်ဒီကနေ့မှာရေဘေးရှောင်၄000ကျော်အိမ်ပြန်သွားကြပါပြီဘကူတိုင်းရေဘေးအချိန်တွေကိုတော့စီမံဘဏ္ဍာဝန်ကြီးဦးညွတ်ရွှေကအခုလိုပြောပါတယ
်နောက်ဆုံးနေရာတော့လူကြီး၆000ကျော်တော့ကျန်နေပြီဒုက္ခတွေစကားမော်နော်ပထမတသိန်းကျော်နဲ့၆000ကျော်တော့ကျန်နေတယ်ကျေးဇူးအနေနဲ့ဆိုးဆုံးမှရှိတယ်။ကျေးဇူးစကားတော့မလျှော့နိုင်ဘူး
။ညောင်လေးပင်မြို့နယ်တွင်မတောင်းမြို့မှာရေတွေကျလာပြီးဖြစ်ပေမဲ့ရေဘေးဒုက္ခသည်15,000ရှိနေဆဲဖြစ်ပါတယ်။မြို့နယ်တွင်ကမတောင်းဆဲကြီးတာကျူးသွားမှာကိုဒေသခံတွေကလည်းစိုးရိမ်နေရတဲ့အခြေအနေကလည်းကြော်လွှားနိုင်ခဲ့ပြီလို့ဒေသခံတိုင်းလှုပ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ
်။အဆိုးဆုံးကနေပြီးတော့တဖြည်းဖြည်းပြောတာနေသားလို့ရှိပါကျွန်တော်ဒီကနားလာလာလာကြီးရဲ့စီမံဆောင်ရတဲ့ဒီနေ့လေဒီကောင်လေးမှာဆက်စုံကြီးကြောင်းကြီးကြောက်လို့ရှိတယ်ဒီတိုင်းနဲ့ပတ်သက်လို့ဆင်မောင်းတာတော့စက်နိုင်တော့အကုန်လုံးစီမံပြီးတော့ဆောင်ရနေတယ်ဒီကအကြောက်ကိုဥပြနေရတဲ့စိတ်တော့ဆိုးရရတော့မရှိတော့ဘူ
းလက်ရှိဆယ်ရီအခြေအနေကိုအများအားစောင့်ကြည့်နေတာဖြစ်ပြီးဆိုးရင်ရှာမလို့ဘူးလို့လေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ပျိုးရေးစုခွင့်ရှိသူဒုတိယအများအားတွင်းဝန်ဦးမျိုးသေးထွန်းကလည်းပြောပါတယ်ကရင်ပြည်နယ်တွင်းမှာရေကျသွားတဲ့အခြေအနေကြောင့်ရေဘေးရှောင်ဒုက္ခသည်တို့အိမ်ပြန်နေကြပြီလို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းသိမ်ဝင်းကပြောပါတယ
်။ညတော့ဆက်ပြီးမွေးရတာတော်တော်ကျဲသွားတယ်။ဒီကတော်တော်ကျသွားတယ်။ဒုက္ခသည်စခန်းကရေဘေးရှောင်တွေကအိမ်ကိုပြန်လို့ရတဲ့ပုံကိုယ်ကြီးဘာအမော်မှာဆိုရင်တော့လေးပုံပုံတစ်ပုံတော့ပြန်သွားတယ်။တချို့တော့တော့ရှိလာ
တယ်။ဒါပေမဲ့မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတွေမှာဒီရက်မှာမိုးရွာ30အချိန်တွေကြောင့်ရေဘေးသည့်ဒေသတွေမှာရေတွေတုံ့မြင့်လာတဲ့အချိန်တွေမှာရှိနေပါတယ်။မွန်ပြည်နယ်ရေကြီးမှုအဆိုးအဝါဆုံးဖြစ်ခဲ့တဲ့ဗီလင်းမြို့နယ်မှာရေကျသွားပြီးဖြစ်ပေမဲ့တထုံမြို့နယ်တွင်မှာလက်ရှိမိုးရွာနေစဲအချိန်တွေကြောင့်နယ်ဘက်ဒေသကြီးရွာ30မှာရေဘေးဒုက္ခသည်12,000ကျော်ရှိနေစဲလို့တထုံမဲဆန္ဒနယ်ပြည်နယ်လှုပ်တော်ကူစလဲတော်ခန့်ခိုင်လက်ကပြောပါတယ်။အဲ့
ဒီဒီမြို့ရေလွှမ်းသွားတဲ့ရွာတွေကအဆက်အသွယ်လုံးဝပြတ်တောက်သွားတာ။သူတို့လည်းဒီဘက်ကိုလာလို့မရဘူး။ဧည့်သည်စခန်းလည်းဖွင့်လို့မရဘူး။ဒီတိုင်းမိုးရွာတအားရွာတဲ့ခါကျတော့ခြေကအားတက်နေပြီးတော့ခြေလုံးဝပြန်မကြဘူး။ဟုတ်ကျေးရွာတွေမှာပဲဆိုတော့အဲ့ဒီကျေးရွာတွေကနေဒီဘက်ကိုလာဝန်ပါတယ်။အဲ့ဒီရေပြင်ကျေးကြီးအကြီးအဲ့ဒီမှာရှိနေတဲ့ကျေးရွာ30မှာလူကြီးအားလုံးပေါင်း10,000ကျော်လောက်ရှိတယ်
တဆုံမြွနဲ့တွင်ရေလွှမ်းနေတဲ့ရွာပေါင်း30မှာအေးအမိဖျားနာပါဝင်ဝန်ပြက်ဝန်ရှော်ဝန်ကိုက်ဖြစ်နေတဲ့သူ900ကျော်ရှိလာပြီလို့လည်းတော်ခန့်ခိုင်လက်ကဆက်ပြောပါရတယ်
။နာဖျားတဲ့ဦးရှင်925ယောက်ရှိတယ်။နာဖျားနေတယ်လို့ဆက်ပြောလို့ရတာပေါ့နော်။ကျွန်တော်တို့လက်ရှိစီရင်ရပေါ့။အေးအမိနာစီတူကွေးပေါ့။နောက်သူကဝန်ပြက်ဝန်ရှော်ဖြစ်တာကတော့ဝန်ကိုက်ဖြစ်တာတော့အယောက်50လောက်ပဲရှိပါတယ်။ကျွန်တော်တို့တထုံခိုင်ခေရုပ်ကြီးကနေပြီးတော့သူတို့မိုဘိုင်းသွားတယ်။ဒါပေမဲ့အဲ့ဒီလမ်းမကြီးတဲ့ရွာလေးကျတော့ကျွန်တော်တို့ NLD ခရိုင်မှာဆရာဝန်တွေအခွင့်ရနေပြီးတော့သူတို့လည်းမိုဘိုင်းဖတ်တယ်ခြေတွေနဲ့ပဲသွားလို့ရတယ်
မိုးပြင်းနဲ့ကြိုက်မရောမြို့နယ်ဘက်မှာတော့မိုးရွာသွန်းမှုအထရာမြင့်ကြီးတိုးလာမှုကြောင့်ရေကြီးလာလို့ကယ်ဆယ်ရေးစခန်းမှာလူရေ900နီးပါးရှိနေပြီးအများစုကမိမိအစီအစဉ်နဲ့ဘုံကြီးကျောင်းတွေမှာရေဘေးရှောင်နေတာများတယ်လို့ကြိုက်မရောမြို့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်မဲအောင်မွန်ကပြောပါရတယ်။တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့မှာတော့ရေတွေတိုးလာတဲ့အချိန်တွေနဲ့ရေဘေးရှောင်တွေရဲ့နောက်ဆုံးအချိန်တွေကိုတော့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကအခုလိုပြောပါရတယ
်။ရေကတော့တိုးနေတယ်ဗျ။ဒီကိညာလေ6လုံးလောက်ကတိုးလို့ဆိုတော့22ပြည်နဲ့ခုနှစ်လက်မှဒီနေ့အစိုးရဒီမှာကြော်ပဲရှိပါသေးတယ်ဒီရေဘေးကြောင့်ပြောင်းရွှေ့ရတဲ့လူကြီးပေါင်း6000ကျော်ရှိပါတယ်ကျွန်တော်တို့ကက်ဆေးစံ8ခုကိုရောက်နေတဲ့လူကြီးက1013ဖြစ်ပါတယ်ဗျ
ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့ကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတနင်္သာရီတိုင်းဒေသကြီးတွေမှာမိုးရွာသွန်းမှုရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပါတယ်ဒီရေကြီးရေရှမ်းမှုတွင်လူရေ 34,000 ကျော်ရေဘေးသိမ်းခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဗီဒီယိုသတင်းတော့နိုင်ကွင်းဖြစ်ပါတယ်။အခုလိုရေကြီးရေရှမ်းဖြစ်တဲ့အတွက်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့တွေဒီနေစဉ်ကုန်သွယ်ရေးစီးဆင်းမှုတွေကရပ်တန့်နေပါတယ်။ဒီအတွက်နှစ်နိုင်ငံကုန်သွယ်မှုဘန်းငွေတန်ပေါင်း 5,000 လောက်ညှိနှိုင်းမှုတွေရှိနေပါတယ်။ဒီအကြောင်းဗီဒီယိုသတင်းတော့မန်ရေးမှာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံဘက်ကနေအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေတန်တယ်ပစ္စည်းတွေကိုအဓိကတင်ပို့နေတာဖြစ်ပြီးမြန်မာဘက်ကတော့နွားနဲ့ကွန်းလိုပစ္စည်းမျိုးတွေကိုသာအဓိကတင်ပို့နေကြတာပါအ ခုခါမှာတော့နှစ်ဖက်ကြတဲ့မြန်မာဘက်ကကရင်ပြည်နယ်မှာရေကြီးနေတဲ့အတွက်ထိုင်းဘက်ကနေတင်သွင်းမဲ့ကုန်စည်တွေလည်းရန်နာထားရတာပါကုန်တဲ့တူကတော့ရေကြီးတာကြောင့်ကောမြန်မာငွေဈေးကျတာရဲ့ကြောင့်ပါကုန်စည်စီးဆင်းမှုတွေရပ်တန့်နေပြီးအယောင်အဝယ်လုံးမရဖြစ်နေတယ်ဆိုပြီးအခုလိုပြောပြပါတယ်
အဲ့တော့ရောက်ရတာမှာဘာလို့ကုန်ကြီးကုန်ကကုန်တော့ကားကြီးတွေမဆင်းရဘူးဆင်းလို့မရဘူးအကုန်လုံးပိတ်ထားတယ်မှာကိုယ်စီစီရလောကအင်းမရှိငွေစရာတားပြုတ်တယ်ငါတော့နေရာနဲ့ချစ်ဆယ်တော့ဆိုရင်တပိန်းမှမိုင်းဟုတ်မှာလောတဲ့ကြောင်းလောမကောင်းရေကြောက်တာရေကြီးတာ
ပုံ
ကြီးတွေကအဲ့တော့ကုန်ကလောကတစ်စီမဆင်းတော့ဘူးလေကြောက်တယ်လေရေကြီးနေတဲ့ခါကျတော့အဲ့လိုမျိုးဘာလို့လဲကြောက်မလာနိုင်ဘူးမှာဘာလို့ရေကြီးတွေကဘာအဖြစ်ကြီးလောမတော့လောတဲ့မှာအားကဘာမှပြရနေတယ်မတ်တက်တယ်လေအားမလို့လို့မရဘူးဘာမှပြအဲ့ဒီတော့ပြောမရဘူးကျွန်တော်ကဘာမှလုပ်လို့မလုပ်ရတဲ့ဆက်ဆက်ဘာလို့ဒါကြီးကြီးလက်ခဲရိုက်တာဖားရစီပါကြီးဖြစ်ကြတာဗျာဒီကြီးတော့ဆွတ်မရှိတော့ဘူ
းထိုင်းနဲ့မြန်မာမှာမြန်မာဘက်ကကုန်ပစ္စည်းတင်ပို့နိုင်တာနဲ့ပြီးထိုင်းဘက်ကတော့အစားအသောက်ကအစမြန်မာပြည်ဘက်ကိုကုန်ပစ္စည်းတွေတင်သွင်းနေတာပါဒီအတွက်မြန်မာပြည်ဘက်ကနေသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေလျှံမှုတွေကြောင့်ကုန်စည်စီးဆင်းမှုတွေကတော့မလွယ်ကူသေးဘူးဆိုပြီးကျင်းပီနယ်သွတ်တော်ကိုယ်စားလှယ်ဦးတန့်စီအောင်ကပြောပါတယ
်။ကျွန်တော်တော့တော့တွားလာမှုပြန်တော့ကြက်နေနေတာရှိတယ်။ကျွန်တော်တို့ကစီစီရတော့ထိုင်းမကနေတော့ဒီအထဲဝင်လာပြင်းရအောင်လေ။ဒီခမားကိုယ်တော်ရဲ့လက်ကတက်လို့မှတော့သူတက်လို့မှဒီဒီပို့ဆောင်နေတယ်ခက်နေတာပေါ့။ဟု
တ်ကဲ့ဟုတ်ကဲ့
။ဒီဒီကျတော့လည်းဆင်မပြေဘူးလေ။ကားကြီးတော့ပဲတွားလို့ရအောင်လေ။ကားရဲ့ပြင်ဆင်ပြေဘူးလေ။ဟု
တ်ကဲ့ဟုတ်ကဲ
့။ဒီမဲ့တော့ဒီကတော့လက်ကျစားတော့ပြည်နေတယ်။
ထိုင်းနဲ့မြန်မာရဲ့ကုန်သွယ်စီးဆင်းမှုတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်ကုန်စည်စီးဆင်းမှုကတစ်နှစ်ကိုဘတ်တန်ပေါင်း32,000ကျော်တန်ဖိုးရှိတယ်ဆိုပြီးထိုင်းဘက်ကတွက်ချက်ထားတာပါထိုင်းဘက်ကတော့အခုလိုမျိုးကုန်စည်စီးဆင်းမှုတွေရန်နာနေတဲ့အတွက်နှစ်ပတ်တာကာလအတွင်းမှာကုန်စည်စီးဆင်းမှုဘတ်ငွေတန်ပေါင်း5,000ဘူးလောက်နစ်နာမှုတွေရှိနေတယ်ဆိုပြီးထိုင်းကုန်သည်တွေဘက်ကပြောဆိုပါတယ်မြန်မာဘက်ကလည်းတနိုင်ငံလုံးအတိုင်းတာနဲ့ဆိုရင်မဲဆောက်မြောက်ပြည်ကုန်သွယ်စီးဆင်းမှုပမာဏကပိုများတယ်လို့ဆိုပါတယ်အခုအခါမှာတော့မြန်မာဘက်ကရေးပေးကြောင်းနှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေရန်နာနေစေဖြစ်ပါတယ်ရှင
်ဒေါ်ရရှင်ရရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းမင်္ဂလာသမရဦးဝင်းမြင့်ကမကြားသေးခင်ကပဲသတိပေးလိုက်ပါတယ်တရုတ်ဆောင်အောင်ရွှေထွေးတည်ဆုံခဲ့မှုမှာဆွဆွဲခင်ရသူတွေကိုကြေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တန်တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS စနီးနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။သရရှင်တွေအနေနဲ့မြန်မာတရားရေးစနစ်နဲ့ပတ်သက်လို့ကိုထွေးအထွေကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရယ်။ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ဖီယိုရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဖီယိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လည်လိုက်စီစဉ်ကကြိုဆိုပါရစေ။
မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်လို့မနက်ဖြန်စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာသောရရှင်တွေအခုနားဆင်နေရတာက VOA အမေရိကန်တန်ရဲ့တောက်ကြနေညံ့နေခင်အစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်အမေရိကန်လွှတ်တော်ကြားကာလရွေးကောက်ပွဲမှာပြည်ပကနေဝင်ရောက်ဆွဲဖက်မှာဆိုးလို့စိုးရိမ်နေကြကြောင့်ဒီလိုမဖြစ်လာအောင်ကြိုးပမ်းသွားမယ်အကြောင်းနဲ့ Trump အစိုးရကပြောကြားပါတယ်ကြာသပတေးနေ့ကအင်မီရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအမျိုးသားထောက်လှမ်ရေးအကြီးအကဲကဒီရွေးကောက်ပွဲမတိုင်ခင်ကာလမှာအမေရိကန်လူထုကြားစိတ်ဝမ်းကွဲပြားစေအောင်နဲ့အင်အားကြီးနေစေအောင်ရုရှားဟာဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်။အင်မီရောဆိုင်ရာ VOA သတင်းတော့ပက်စီဝီဒါကူဆွာရာပြဖို့တဲ့သတင်းလွှာကိုတော့ကိုအောင်ကတင်ပြမှာပါ။
ဒီနေ့နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်လွှတ်တော်ကြားကာလရွေးကောက်ပွဲမှာပြည်ပနိုင်ငံကနေအနောက်ရှက်ပေးလာနိုင်တဲ့မျိုးကိုစိုးရင်ကြောင်းနဲ့ဒီလိုဘေးအန္တရာယ်ကိုဘယ်လိုကာကွယ်သွားမလဲဆိုတဲ့အကြောင်း Trump အစိုးရအဖွဲ့အရာရှိတွေကပြောကြားပါတယ်။ American မျိုးသားထောက်လှမ်ရေးအဖွဲ့ညွှန်ကြားရေးမှူး Dan Coats က
In regards to Russian involvement in the midterm
American ပြည်တော်စုမှာစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်နဲ့အာရုံချိနေအောင်ရည်ရွယ်ပြီးလှုံ့ဆော်တဲ့ရုရှားတွေရဲ့ online ကြော်ငြာတွေကိုနေရာတကာမှာဆက်တွေ့နေရပါတယ်။
အမျိုးသားလုံခြုံရေးချန်ပီဂျွန်ဘိုလ်တန် FBI ညွှန်ကြားမှု Christopher Ray အမိမေလုံခြုံရေးဝန်ကြီး Christian Nielsen နဲ့အမျိုးသားလုံခြုံရေး Agency ညွှန်ကြားမှုဗိုလ်ချုပ်ကြီး Paul Nicholson တို့ကလည်းရွေးကောက်ပွဲအရေးကိစ္စနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်ဖို့သမ္မတ Trump ကညွှန်ကြားထားကြောင်းသတင်းတောက်တွေကိုပြောပါရယ်ဇလိုင်လရုံးကဖင်လန်နိုင်ငံ Helsinki မြို့မှာရုရှားသမ္မတ Vladimir Putin နဲ့ပူးတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတ Trump က2016 American သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရအောင်ရုရှားရဲ့အနေနဲ့နောက်ကွယ်ကနေကြိုးပမ်းခဲ့တဲ့ဆိုတဲ့ဆွတ်ဆွတ်ချက်တွေကိုညှင်းဆို့ထားတဲ့ Putin ရဲ့သဘောထားနဲ့အတူယက်တီခဲ့ပါတယ်။ဒါပေမဲ့လည်း Washington ကိုပြောင်းရွှေ့တဲ့အခါမှာတော့ရွေးကောက်ပွဲမှာရုရှားတွေဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့ American ထောက်လှမ်းရေး Agency ရဲ့သုံးသပ်ချက်ကိုသူကလက်ခံခဲ့ပြန်ပါတယ်။ရုရှားရဲ့အခုလိုဆောင်ရွက်ချက်တွေဟာ American ဆိုရရန်ရရအပေါ်လူမှုအနေနဲ့အယုံကြည်မဲ့လာအောင်ကြိုးပမ်းမှုဖြစ်တယ်လို့အကဲခတ်တွေကရှုမြင်ကြပါတယ်။မူဝါဒရေးရာချန်ပီအဖွဲ့ Brookings Institution ကနိုင်ငံရေးသုံးသပ်သူ Dylan Carmack က
This is very, very serious.
ဒါဟာအမေရိကန်ရဲ့ရွေးကောက်ပွဲစနစ်အပေါ်အယုံကြည်ကင်းမဲ့စေတာကြောင့်တကယ်ကိုစိုးရွားပါတယ်။အဝင်ရှင်ပြန်မဲ့ကွန်ဆယ်တွေရဲ့မဟုတ်မှန်တဲ့သတင်းတွေ၊ကြော်မကောင်းကြောက်မကောင်းကိစ္စရပ်တွေကိုရုရှားတွေကဖြန့်ဝေပြီးတော့ရွေးကောက်ပွဲကိုအနှောက်ယှက်ပေးတာပါ။
2016ရွေးကောက်ပွဲမှာရုရှားတွေကြားဝင်နှောက်ယှက်ခဲ့သလားဆိုတာနဲ့ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြဆီမှုတွေရှိခဲ့လားဆိုတာကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေပါတယ်။သမ္မတထရမ့်ကတော့ဒီလိုစုံစမ်းစစ်ဆေးမှုတွေကိုအတိတ်ပင်မဲ့တဲ့လုပ်ရက်ဖြစ်ရှုံချပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုကျွန်တော်ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြင်းချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင့်သံကြားအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲထိAsia Set 7 Jodu ကနေဖမ်းယူရှူစားနိုင်တယ်လို့ TVB ရုပ်သံအစီအစဉ်တွေမှာလည်းပြန်လည်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ။အ
မေရိကန်ရွေးကောက်ပွဲကိုရုရှားရဲ့ဂျာဝင်စစ်ပတ်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရန့်ကတော့ပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့တုန်းကလူထုကိုပြောရမယ့်ငုံမှလည်းမတွေ့ကြရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကဂျာဝင်နှောက်ယှက်လာနိုင်တဲ့ပေါ်ဆိုးရိမ်မှုတွေနဲ့အခိုင်အမာတုံ့ပြန်ဆောင်ရမယ့်အစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်အမျိုးသားလူညုံရေးထိပ်တန်းခေါင်းဆောင်တွေရှက်ရှက်ပါပါပူတက်ပြီးမနေ့တုန်းကအင်ဖြူရောမှာသတင်းစာရှင်းလင်းပွဲကျင်းပပြီးနိုင်ပိုင်းချက်ကျင်းပတဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကမင်းငုံမှသမ္မတထရန့်ကမြန်မာနိုင်ငံရရှာသမ္မတနဲ့ထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်လို့ထက်သွင်းပြောဆိုသွားတာပါ။အကြမ်းဖက်မှုတွေနဲ့မတမာမှုဆွဆွဲချက်တွေကြုံရတဲ့ဇင်ဘာဝေနိုင်ငံကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Emmerson Mnangagwa ကိုအနိုင်ရသွားပါတယ်။သမ္မတကမဲစုစုပေါင်းရဲ့50.800ခန်းလုံးနဲ့အတက်ခံခေါင်းဆောင် Nelson Chamisa ကိုပုတ်ကတိကအနိုင်ရသွားတဲ့အကြောင်းဇင်ဘာဝေရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါ။အာဖဂန်နိုင်ငံရှီဘိုင်းကရှီယာမွတ်စလင်ဗလီတခုမှဒီကနေ့ဝိပုနေသူတွေနဲ့ပြည်နေကြမှာပဲချေမိုးရော်ဖက်သမတ်တနက်တွေခိုင်ဆောင်လာတဲ့အသေးခံဘုံကွယ်သမားနှုတ်ဝင်ရောက်စီးနှင်တက်ခတ်မှုကြောင့်22ဦးထက်မနည်းသေဆုံးပြီး60ကျော်ဒဏ်ရာရသွားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းနိုင်ငံတော်တော်များကလူခွေချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုသွားပါတယ်။သူကြောင့်အရှက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်တွေကိုယ်တိုင်ရှက်စရာကောင်းတဲ့လုပ်ရက်တွေကိုပြုမူခဲ့တာဖြစ်တဲ့အကြောင်းမမင်းကြီးဇာယီရိုက်ဟူစင်ကပြောဆိုလိုက်တာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလန်ဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ် view american တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနေ9နာရီထိ line လိုမီတာ second 19 25ရုပ်အနီးတင်ဆက်ခဲ့တာဖြစ်ပါတယ် view ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်ဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.